ပြီးခဲ့တဲ့ရက်ပိုင်းကစပြီးတိုက်ပွဲပြင်းထန်နေတဲ့ရှမ်းပြည်နယ်မြောက်ပိုင်းကနမ်ဆန်မြို့နယ်ကတပ်စခန်းတစ်ခုကိုဒီဇင်ဘာလ23ရက်နေ့မှာသိမ်းပိုက်ရရှိခဲ့တယ်လို့တအန်းလက်နက်ကိုင် TNL ကဒီနေ့ချက်သားရင်းနေ့မှာထုတ်ပြန်ပါတယ်။ရှမ်းမြောက်နှစ်ဖက်တိုက်ပွဲကြမှာအရက်သားတေကြီးတိုက်ခိုက်မှုတိုးလာနေတာဖြစ်ပြီးမြေပြင်တိုက်ပွဲတွေလေကြောင်းတိုက်ခိုက်မှုတွေလည်းနေ့စဉ်လုံလုံရှိနေတာကြောင့်ဒေသခံတွေက VOA ကိုပြောပြကြပါတယ်။ဒီသတင်းပေးပို့ချက်ကိုအခြေခံပြီးကိုစုံဝင်းလိုင်းပြောပြပေးပါအောင်ခင်ဗျာ။
ရှမ်းပြည်မြောက်ပိုင်းနမ်ဆန်မြို့နယ်ကစစ်ကောင်စီရဲ့တပ်စခန်းကိုသိမ်းပိုက်ခဲ့တယ်လို့ TNL ကဒီကနေ့ဒီဇင်ဘာလ14ရက်နေ့မှာထုတ်ပြန်ပါတယ်။ပြင်းထန်လာနေတဲ့တိုက်ပွဲကြားပိတ်မိမှာစိုးရိမ်ရတဲ့အခြေအနေကြောင့်ဒေသခံတွေကတော့မြို့ကိုစွန့်ခွာနေကြတယ်လို့တအောင်းအရက်ဖက်အဖွဲ့အစည်း TCSO ရဲ့တာဝန်ခံက VOA ကိုပြောပါတယ်။အိမ်
အပျက်စီးတွေကတော့များတယ်။မြို့ကလူတွေကတော့တော်တော်လေးဆက်သွားကြရေပေါ့နော်။အထူးတစ်ဖြစ်ဒီလက်နက်ကြီးရောဒေရောလာကျဲတယ်ဆိုတော့သုံးလာကျဲဆိုတော့သိရင်ရတယ်အဲ့အတော့မှနမ်ဆန်မြို့ထဲမှာပဲဒီအရင်နေ့ရက်လေးမှာ၄ရောက်လောက်တော့ဟိုအသက်ဆုံးရှုံးနိုင်ရောရှိအောင်ပေါ့
နမ်ဆန်မြို့ကစစ်တပ်ပိုင်းရွှေဖြူဦးလက်ဖက်ချောက်စက်ရုံကိုလည်းသိမ်းပိုက်ခဲ့တဲ့ဓာတ်ပုံတချို့ TNL ကသတင်းထုတ်ပြန်ခဲ့ပါတယ်။စက်ရုံအနီးအနားမှာနေထိုင်တဲ့အမျိုးသားတအုပ်လည်းတိုက်ပွဲကြားမှာကြီထိမှန်ပြီးတေဆုံးခဲ့ရတာပါ။ရှမ်းမြောက်မှာအရက်သားနေအိမ်တွေတမကဘာသာရေးဆောက်ဦးတွေလည်းလေကြောင်းကနေတိုက်ခိုက်ခံနေရတာဖြစ်ပါတယ်။နမ်ခွန်မြို့ဘော်ကဘုံကြီးကျောင်းဘော်ကိုမနေ့ကဘုံတလုံးကျခဲ့တဲ့အတွက်ရဟန်းတန်ကတချို့ထိခိုက်ခဲ့တယ်လို့ဒေသခံတချို့ကပြောပါတယ်။မူဆယ်တရားငါးမိုင်ပါဝင်နမ်ခါနမ်ခွန်နမ်ဆမ်စတဲ့မြို့တွေကိုစစ်ကောင်စီကနေ့စဉ်ရက်ဆက်လေကြောင်းကနေတရက်ကို၅ချိန်နဲ့မနဲ့လာရောက်ပစ်ခတ်ဘုံကျဲချနေကြောင်းမူဆယ်ဒေသခံတဦးကလည်းပြောပါတယ်နမ်ခန်းနမ်ဖခါမုံကိုဖောင်းဆိုင်ပန်ဆိုင်တဲ့အနီးဝန်းကျင်နေရာတွေကစစ်ဆောင်တွေဟာမူဆယ်မြို့ပေါ်မှာလာပြီးခိုလိုနေကြတယ်လို့လည်းသူကပြောပါတယ
်ဒီလိုပုံစံလေးဉာဏ်ကရက်ခိုက်တာလဲသားလေးရဟင်းလဲပါတယ်ဆိုတော့အဆုံးပဲကြာတစ်ခါပြည့်ရင်တော့ဟိုဘာကလည်းဆိုတော့ဒီကိုအတွဲလိုက်ကြည့်ကြတော့ခမားတော့ခရယ်ဟိုမျိုးအနေနဲ့မူဆယ်မျိုးပေါ်ကကြာတော့ဗျာမျိုးပြင်းနဲ့တရားငါးမြန်မာတော့ဟိုစပွဲပေါ့
တိုက်ပွဲကာလတစ်လကျော်အတွင်းရှမ်းပြည်မြောက်ပိုင်းမှာအရသာတေကြီးထိခိုက်မှုက300ကျော်ရှိကြောင်းတအောင်ရဖက်အဖွဲ့စည်းတချို့က VOA ကိုပြောပါတယ်ရှမ်းမြောက်တခွင်မှာအခုဆိုရင်စစ်ပေးရှောင်းကတသိန်းနီးပါးရှိလာနေပြီဖြစ်ပြီးသူတို့လိုအပ်တဲ့အစားအသောက်နဲ့အရေးပေါ်အသုံးဆောင်တွေအတွက်တရုတ်ဘက်ကနေဝယ်ယူသုံးစွဲနေကြရတာဖြစ်ပါတယ်ခင်ဗျ